တော်ရရှိမှခင်ဗျာကျွန်တော်ကျမကတော့ဖြင့်ခရစ်ယာန်ပါအလင်းထဲမှာရှိနေပါတယ်လို့ဆိုကြတဲ့ခရစ်ယာန်တွေယေရှုခရစ်တော်အဖင်ညီအကိုမောင်နှမတော်ဆက်နေကြတဲ့အခြားခရစ်ယာန်တွေကိုမုန်းတီးနေကြတယ်ဆိုရင်အလင်းထဲကိုမရောက်သေးဘဲနဲ့မှောင်မိတ်ထဲမှာပဲရှိနေစေဖြစ်တယ်မှောင်မိတ်ထဲမှာကျင်လည်သွားလာနေတဲ့သူမှောင်နေလို့မျက်စိမမြင်နိုင်တာကြောင့်ကိုဟာဘယ်ကိုသွားလို့ကိုဟာဘာတွေလုပ်နေလဲဆိုတာမသိတဲ့သူဖြစ်တယ်လို့အတိအလင်းဖော်ပြထားတဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံသမချမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်9ကနေအခန်းငယ်17အထိကိုဒီကနေ့သင်သိရတော်သမချမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။အလင်းမှာရှိနေတဲ့ခရိယံတယောက်ဟာသူတစ်ပါးထိမိ၍လဲเสียအကြောင်းမရှိဘူးဆိုတော့ရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်9ကနေအခန်းငယ်17အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြမှာဖြစ်ပါတယ
်။တင်သိရသောတမချန်းရဲ့မိဆွေတော်တတ်ရှင်အပေါင်းတို့ခမညာမိသားစုဩဝါဒလို့ကျွန်တော်တို့အဖွဲ့ကသတ်မှတ်ထားခဲ့တယ်။ရှင်ယောဟန်ဩဝါဒစာတွေဟာဖြင့်အလင်းတရားဖြစ်တော်မူသောအဖဖခင်သခင်ဆိုတဲ့ခေါင်းစဉ်ကြီးကိုလေ့လာခဲ့လို့အပြီးမှာကျွန်တော်တို့မိဆွေတို့အားလုံးအတွက်ချစ်ချင်းမေတ္တာဖြစ်တော်မူသောသခင်ဆိုတဲ့ခေါင်းစဉ်ကိုပြောင်းလဲပြီးတော့တင်ဆက်ပေးလျက်ရှိနေစေဖြစ်ပါတယ်။မှန်ပါတယ်မိဆွေတို့။တမန်တော်ကြီးရှင်ယောဟန်ဆိုတာကိုချစ်ချင်းမေတ္တာတော်ရဲ့တမန်တော်ကြီးဆိုပြီးတော့ကဘာတလွားအသင်းတော်များအားလုံးဟာယုံကြည်ခံယူထားခဲ့ကြတဲ့အကြောင်းကိုလည်းကျွန်တော်တင်ပြခဲ့ပြီးပါပြီ။အဲ့ဒီအထက်မှမှတချို့အကြပြန်တော်လေဘာသာအပြန်လွန်ပြီးတော့ခံယူချက်အလွန်ပြင်းထန်လွန်အားကြီးသွားပြီးတော့တမန်တော်ကြီးကိုပျော့စီပျော့နေထင်မှန်။သူ့ရဲ့ပုံစံကိုသမိုင်းဝင်မှတ်တမ်းတွေများမှတောင်မှပကြီးဆွဲတဲ့လူတွေကပကြီးဆွဲတဲ့နေရာမှတောင်မှစပင်ကလေးကောက်တောက်တောက်နဲ့ကနဲ့ကရလှုပ်ပြီးတရုတ်ဖော်ထားလို့ကျွန်တော်တို့တင်ပြရသောသမာကျမ်းကတော့အဲ့ဒီလိုအမြင်မျိုးမမြင်ဘူးအသက်ကလေးကတော့အမှန်တကယ်ပဲခရစ်တော်ရဲ့အနေအဆုံ10နှစ်မကငယ်မှသေးကြတယ်တနည်းအားဖြင့်ဆယ်ကျော်သက်ကလေးလောက်နဲ့တပည့်တော်ဖြစ်လာတဲ့လူတစ်ယောက်ပေါ့အဲ့တော့ညီငယ်ကလေးတစ်ယောက်သူခရစ်တော်ရဲ့ချစ်ချင်းမေတ္တာတော်ကိုခံယူရသူအမှန်ဖြစ်လိမ့်မယ်တစ်ချိန်တည်းမှာပဲနော်တငါသည်မျိုးရိုးတော်အမှန်ဒါမဲ့ကြီးရတတ်ကြီးဖြစ်ဟန်ရှိတဲ့ဇေဒီဒဲဤသားယာကုပ်ယောဟန်ဆိုတာဟာပင်လေကိုအရင်တီးပြီးတော့ကြီးပြင်းခဲ့ရတဲ့အလုတ်ကျန်သမားရေလုတ်သားကြီးတွေအလွန်ယောက်ျားကောင်းပီပီသားသားကြီးတွေဖြစ်ခဲ့ကြရလိမ့်မယ်အခုသူ့ရဲ့မြစ်တာဩဝါဒကထာတွေထဲမှာလည်းကြည့်လိုက်မယ်ဆိုရင်အခန်းကြီး1အရာကျွန်တော်တို့အသေးစိတ်ရှုကြည့်မယ်ဆိုရင်သူဟာအဖဖခင်သခင်ကိုမိဘရဖွဲ့ပါတယ်ဆိုပြီးတော့အပြစ်တရားမှပျော်ပါနေတဲ့လူတွေကို့မှာအပြစ်မရှိပါဘူးဆိုပြီးတော့အလင်းတရားမှတော့ကျင်လည်ဖို့စိတ်မကူးပဲနဲ့ကို့ကိုယ်ကိုလက်မထောင်အထင်ကြီးနေတဲ့ယုံကြည်သူလူဒန်းစားတွေကိုသစ္စာပေါက်တွေလူလိန်လူကောက်ကြီးတွေဆိုပြီးတော့အတုံးလိုက်အတက်လိုက်ရေးသားခဲ့ခြင်းကိုထောက်လိုက်မယ်ဆိုရင်လေသူဟာပျော့ပြဲပြဲလူတယောက်ဘယ်နည်းနဲ့မှမဖြစ်နိုင်မန်အပြည့်ဟန်အပြည့်ရှိသောတမန်တော်ကြီးသာလျှင်ဖြစ်ရလိမ့်မယ်ဆိုရကိုကျွန်တော်ရဲ့ယူဆချက်အဖြစ်ဖော်ပြပေးခဲ့ပါတယ်ဟုတ်ပါတယ်အဲ့ဒီလိုအသက်ကလေးငယ်ငယ်ရွယ်ရွယ်အချိန်မှာစိတ်မထင်ရင်မထင်သလိုလူမျိုးတွေမှုလို့လေတမန်တော်ကြီးရှင်ပေတရုနဲ့အဲ့ဒီယာကုပ်ယောဟန်ကြီးအကိုတို့ကိုခရစ်တော်ဟာတရံတစားရထားပြီးတော့သူ့ရဲ့အနာမှာအများဆုံးအနိကခံနေညာလေယုံဘယ်လေယုံများအဖြစ်နဲ့သူတို့ကိုအနိကဆုံးမရတယ်ကြီးကျက်သွားရတာဖြစ်ရလိမ့်မယ်လို့လေကျွန်တော်ကတော့ယုံကြည်တဲ့အကြောင်းကိုဖော်ပြခဲ့ပြီးပြီဖြစ်ပါတယ်အခုလဲဒီအချက်ကိုပဲကျွန်တော်မမေ့ဖို့ရန်ကျွန်တော်အနေနဲ့ပြန်လည်တင်ပြအခြင်းပါမိတ်ဆွေအပေါင်းတို့မိတ်ဆွေတို့သိတဲ့အတိုင်းပဲနော်ရှင်ယောဟန်ရှင်ယာကုပ်တို့ဆိုတာတွေဟာလေစိတ်မြန်တဲ့လူမျိုးတွေဖြစ်လိမ့်မယ်လို့ကျွန်တော်ခန့်မှန်းနိုင်ပါတယ်အဲ့ဒီအတိုင်းပါပဲသူတို့တဲ့အသက်အများကြီးကြီးပြီးတော့အသက်ကြီးလောက်အချိန်မစည်းသူကြီးကတော့ရှင်ပေသူပေါ့လှုပ်လိုက်မှဖြစ်ရင်လေအိုနင်းခွက်နေနေလေအများရန်ကပောက်တီကပောက်ချကြီးပဲဒါကြောင့်မလို့အဲ့ဒီလိုစိတ်ထက်မြက်တဲ့လူတွေအခက်မသိရင်လက်မကိုရောက်နိုင်တဲ့လူတွေမှလို့အဲ့ဒီလိုလူမျိုးတွေကိုကဲတင်ရှင်ဟာအများဆုံးအနီးကပ်ကြီးကြရတယ်လမ်းညွှန်မှုပြုရတယ်လို့ကျွန်တော်တို့ခံယူပါတယ်မိတ်ဆွေတော်တတ်ရှင်အပေါင်းတို့ little children လို့ခေါ်လိုက်တယ်ချစ်သားတို့ရဲ့လို့အစချီးခဲ့တဲ့ဒီမေတ္တာဩဝါဒစာကြီးဟာအလွန်သိမ်မွေ့စွာနဲ့ကျွန်တော်တို့ကိုဩဝါဒပြုလျက်ရှိနေပါလေ။အလင်းတရားရဲ့အရှင်သခင်သည်ချစ်ချင်းမေတ္တာတော်အဖင်ကျွန်တော်တို့ကိုကယ်တင်ရှင်ယေရှုတော်နဲ့ပတ်ရစ်ခဲ့သည်ဖြစ်၍သူ့ကိုချစ်၍ထမ်းရသောဝန်များကိုထမ်းရကြမည်။သခင်၏ပညတ်တော်များကိုလိုက်နာကြရမည်။ထိုပညတ်တော်တို့သည်ရှေးကာလပညတ်တော်များမဟုတ်ယုံကြည်သူအသင်းတော်များအပေါ်မှခရစ်တော်ဖော်ပြသည့်မြစ်တာတော်အတိုင်းအတာအလျောက်ပြန်လေတုံ့ပြန်ပေးဆက်ကြပါရန် မေတ္တာနဲ့ဆက်ဆိုင်သောတာဝန်များကိုကျေပွန်ကြပါယံဆိုသောတရားများတွင်ဖြစ်သည်ဒီအကြောင်းကိုအလေးနဲ့ဂရုပြုကြဖို့ယံအတွက်ခရစ်တော်ရဲ့ကိုတော်တိုင်ရဲ့နှုတ်ထွက်အမိန့်တော်တွင်တမန်တော်ကြီးရှင်ပေါလုရဲ့ဩဝါဒဖွင့်ဆိုချက်တွင်နဲ့ပူတွဲပြီးတော့ကျွန်တော်တို့သင်ခန်းစာတွေကိုလေ့လာခဲ့ကြပါတယ်အဲ့ဒီအခါမှာတော့ချစ်၍ထမ်းရွက်ရသောဝန်ဆိုတာဟာတကယ်တော့အလွန်အလွန်မွန်မြတ်လာတာပဲနှုတ်ကပတ်တော်မှာဖော်ပြထားတဲ့နှုတ်ကပတ်တော်များနဲ့သာမကဘုရားသခင်၏အလိုဆန္ဒတော်များနဲ့အညီဘဝအသက်တာကိုရှောက်လှမ်းရှင်သန်ခြင်းရဲ့သဘောသဘာဝဖြစ်တယ်။ပြည့်ညတ်တော်ကြောင့်မလွှဲမရှောင်လို့လုပ်ရတာမျိုးအရှင်းမဟုတ်ဘူး။အဖတယောက်ကနေပြီးတော့သားတယောက်ကိုခိုင်းလို့လုပ်တာတဲ့မကပုံမိုနဲ့ဆိုင်သောမေတ္တာတော်ဖြင့်ထမ်းရွက်ခြင်းသဘောပုံမိုကျေပြန့်စွာသောအမြင်နဲ့မေတ္တာဖြင့်တာဝန်ယူသောသဘောပဲဖြစ်တယ်ဆိုတာတွေ့ကိုကျွန်တော်ဖော်ပြပေးခဲ့ပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။အဲ့ဒီမေတ္တာကထာဩဝါဒတို့ဟာတမန်တော်ကြီးရှင်ယောဟန်ရဲ့မိသားစုဩဝါဒဖြစ်တဲ့အလျောက်လေပဲအဖဖခင်ကြီးအိမ်တော်မှာအဖနဲ့မိသဟာယဖွဲ့စည်းဖို့ရန်အထိရည်မှန်းချက်များပါဝင်နေတယ်ဆိုတာကိုလည်းသတိမေ့လို့မရယုံကြည်သူအဖွဲ့အစည်းဆိုတာဟာလေတကယ်တော့ဖခင်ဤသူချစ်တဲ့သားသမီးများအပေါ်မှာထားရှိသည့်မေတ္တာတော်အားဖြင့်သာစတင်တည်ဆောက်လာခဲ့ခြင်းပဲဖြစ်တယ်ဆိုတဲ့တမန်တော်ကိုလေအခိုင်အမာနားလည်ဖို့ရန်တစ်ဖက်ကသတိထားကြရလိမ့်မယ်လို့ကျွန်တော်အနေနဲ့တွေးမိပါတယ်မိတ်ဆွေတို့တရှင်အပေါင်းတို့ဒီကနေ့ဖို့ကျွန်တော်တို့ဆက်ရအောင်မယ်ချစ်ချင်းမြတ်တော်အရှင်ဘုရားသခင်နှုတ်ကပတ်တော်တို့ကတော့ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး2အငယ်9အရာအခုလိုဆက်ပြီးတွေ့ကြရတော့မှာပါချစ်သူတို့တင်တို့အားငါရေးထားပေးသောပြည့်ညတ်သည်ပြည့်ညတ်သည်မဟုတ်ရှေးဦးစွာကပင်တင်တို့၌ရှိသောပြည့်ညတ်ဟောင်းဖြစ်၏ပြည့်ညတ်ဟောင်းကရှေးဦးစွာကပင်တင်တို့ကြားရသောဒေသနာတော်ဖြစ်၏မိတ်ဆွေတို့တရှင်အပေါင်းတို့ကျွန်တော်ဟာဒီကြံပိုင်းကလေးကိုဖတ်ရင်းနဲ့ယင်ထဲမှာအလွန်အလွန်နှွေးထွေးသွားမိပါ रे ကျွန်တော်အနေနဲ့ယင်ထဲမှာနှွေးတယ်ဆိုတာကိုအခုတလောအတော်ကြီးပဲဂရင်းတွေ့မိနေသလားတော့လေကျွန်တော်မဆိုနိုင်ဘူးအရင်လားထုတ်ခရစ်ယာန်မဂ္ဂဇင်းတွေအကုန်လုံးထဲမှာလေနှစ်သိမ့်စီကြလောဆိုတဲ့ကြပြာလင်္ကာတပုတ်နဲ့ယင်ထဲမှာနှွေးခဲ့မိချောင်းကိုကျွန်တော်ဖော်ပြခဲ့ပါသေးတယ်ပထမအချိန်ယင်ထဲမှာနှွေးခဲ့မိခြင်းပဲပေါ့အဲ့ဒီနှစ်သိမ့်စီကြလို့ဆိုတဲ့ကြပြာလေးဟာကျွန်တော်ယုံကြည်သူအတိုင်းအဝိုင်းမှာအလွန်အရေးကြီးတယ်ထင်လို့ကျွန်တော်အနေနဲ့ပြန်လည်တင်ပြပါရစေနှစ်သိမ့်စီကြလို့ကားတိုင်ဆိုတာလွမ်းနေလို့အပူထမ်းဖို့သာလို့တဲ့ထောင်ထားဖို့မလို့ဆောင်ထားဖို့သာလို့တဲ့ဆိုခဲ့ဘူးသောစကားအမှန်အဖန်ပန်အခုတွေ့ရင်ယင်ထဲမှာနှွေးသွားမိတယ်အသွေးတော်နဲ့ဝယ်ယူအသက်ပေးသူရဲ့ဆန္ဒအဓိကထား၍စဉ်းစားလွမ်းမလားထမ်းမလားထောင်မလားဆောင်မလားအများသဘောကိုမကြည့်တရားသဘောနဲ့ညှိနှုတ်ကပတ်တော်၌အပြည့်ရှိ၏တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်ယုံကြည်သူတွေဟာတည်ပြီးတော့ကားတိုင်းကိုထူထောင်ကျင်ကြတယ်လွမ်းကျင်ကြတယ်အဲ့ဒါကိုကျွန်တော်အနေနဲ့ထူထောင်မနေကြပါနဲ့ယူဆောင်ကြပါယူဆောင်တဲ့တာဝန်တွေကိုသာကြေပြွန်စွာထမ်းဆောင်ကြပါလွမ်းမနေကြပါနဲ့အဲ့ဒီကားတိုင်းကိုထမ်းသာထမ်းကြပါဆိုတဲ့သဘောတရားတွေကိုကျွန်တော်စဉ်းစားရင်းနဲ့ယင်တဲမှာနှွေးနှွေးထွေးထွေးအရသာတွေခံစားခဲ့ရတယ်ဆိုပြီးတော့ဒီကြပြားထဲမှာကျွန်တော်ဖော်ပြခဲ့ခြင်းပါအဲ့ဒီအတိုင်းပဲပေါ့ယုံကြည်သူအပေါင်းတို့အနေနဲ့လေကယ်တင်ရှင်သခင်ခရစ်တော်ရဲ့ဆန္ဒတော်ကိုသာအဓိကထားပြီးတော့စဉ်းစားကြသူများထောင်ကျင်တိုင်းရောင်းပောင်ပြီးတော့မထောင်ကျင်ကြနဲ့ထမ်းဖို့သာစိတ်ကူးလွမ်းနေဖို့စိတ်မကူးကြနဲ့ထောင်ထားဖို့စိတ်မကူးကြနဲ့ဆောင်းသွားကြဖို့သာစိတ်ကူးကြပါဆိုပြီးတော့ကျွန်တော်တင်ပြလိုက်တာပါအခုဆိုရင်ဖြင့်တဖန်ရင်၌နှွေးထွေးရသောကြံ့ကိုဖတ်ရပြန်ပြီချစ်သူတို့သင်တို့အားငါရေးထားသောပြည့်ညတ်သည်ပြည့်ညတ်သည်မဟုတ်ရှေးဦးစွာကပင်သင်တို့၌ရှိသောပြည့်ညတ်ဟောင်းဖြစ်၏ပြည့်ညတ်ဟောင်းကရှေးဦးစွာကပင်သင်တို့ကြားရသောဒေသနာတော်ဖြစ်၏တဲ့မိတ်ဆွေတို့ပြည့်ညတ်သည်မဟုတ်တဲ့ပြဉ္ညာဟောင်းတာဖြစ်ပါလေတဲ့နော်ရှေးဦးစွာကပင်ကြားခဲ့ရသောဒေသနာလေးဖြစ်ပါလေတဲ့ဟုတ်ပါတယ်မိတ်ဆွေတို့ကျွန်တော်တို့ရဲ့သင်သိရသောသမာကျန်အဆက်ဆက်သောသင်ခန်းစာများမှာပြောခဲ့တဲ့တစ္ဆာတရားအမှန်တွေကိုတစိုက်တုံးရိုက်ပြီးတော့မှန်ကန်ကြောင်းထောက်ခံလိုက်တဲ့အပိုင်းနဲ့အတူတူပဲဖြစ်နေပြီမဟုတ်ဘူးလားမှန်တယ်တမန်တော်ကြီးရှင်ယောဟန်ဩဝါဒစာပထမစာဆောင်ရဲ့အခုအပိုင်းဟာကျွန်တော်တို့သင်သိရသောသမာကျန်အဆက်ဆက်ရဲ့အယူအဆတစ်ခုကိုအခိုင်အမာထောက်ခံပေးလိုက်ပြီဘုရားသခင်ဤပြည့်ညတ်တော်ရေနှုတ်ကပတ်တော်ရေဟာမတူညီကွဲပြားခြင်းရှိတယ် ပညတ်တော်တို့သည်နှုတ်ကပတ်တော်များသာဖြစ်တော်လေနှုတ်ကပတ်တော်ဆိုသည်မှာပညတ်တော်များကြီးမဟုတ်ဘုရားသခင်ဤလူအဖွဲ့အစည်းပေါ်မှာထားရှိသောသဘောထားတွေအလိုတော်တွေအကုန်လုံးကိုတူပြိုင်ဖော်ပြတယ်ဆိုတာကိုကျွန်တော်ရှင်းပြခဲ့ပါတယ်နော်ဒါဟာမငင်းနိုင်သောသစ္စာတရားဖြစ်သွားပြီအခုနောက်ထပ်ရှင်းဖို့လိုအောင်မှာပါလားအဖြစ်သောပညတ်လို့မဆိုပါနဲ့နှုတ်ကပတ်တော်တနည်းသင်တို့အတွက်ကြားရနေကြဒေသနာပင်ဖြစ်ပါလေတဲ့ကျွန်တော်အတွက်ရှင်ယောဟန်ရဲ့အခန်းကြီးအဖွဲ့မှာတုန်းကအစအဦးသို့မဟုတ်ရှေးဦးစွာဆရာဟာဘယ်လိမျိုးကလေးမှလူစားတိကိုခံယူခဲ့သောသခင်ရဲ့မွေးဖွားခြင်းအချိန်ကာလအစပြိုးတာကိုဆိုလိုခြင်းဖြစ်တယ်လို့ကျွန်တော်ပြောခဲ့ပါသေးတယ်နော်အခုဆိုရင်ရှေးဦးစွာကပင်ကြားရသောဒေသနာတဲ့အဲ့ဒီသခင်ရဲ့မွေးဖွားတော်မူခြင်းအမှုတော်မြတ်ကိုထမ်းရွက်ခြင်းကားရိုင်တော်ပေါ်မှာအသေးခံတော်မူခြင်းသင်ကြိုခြင်းကိုခံတော်မူခြင်းပြန်လဲရှင်းပြန်ထမြောက်တော်မူခြင်းဘုန်းတော်ကိုဝင်စားခြင်းအလုံးစုံတို့ဟာနှုတ်ကပတ်တော်ဒီဟုသောအနန္တကာလကပင်အဖဖျားသခင်ထားရှိခဲ့ပါသောသမာတရားနှင့်ရှင်းရှင်းကြီးသက်ဆိုင်နေတယ်ဆိုတာဟာရှင်းနေပြီမဟုတ်ဘူးလားသင်တို့အားငါရေးထားသောပညတ်သည်ပညတ်သည်မဟုတ်ရှေးဦးစွာကပင်သင်တို့၌ရှိသောပညတ်ဟောင်းဖြစ်၏ပညတ်ဟောင်းကရှေးဦးစွာကပင်ပင်တို့ကြားရသောဒေသနာတော်ဖြစ်၏တဲ့အခုအချိန်မှာတော့ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး2အငယ်8ကိုဆက်လက်နားဆင်ကြည့်ကြပါအောင်စုတဖန်တုံပညာသစ်ကိုသင်တို့အားငါရေးထား၏ထိုသခင်အဖျင်၎င်းသင်တို့အဖျင်၎င်းအသစ်မှန်ပေ၏အကြောင်းမူကားမှောင်မိုက်ပျောက်လွင့်၍မှန်သောအလင်းသည်ထွန်းတောက်လျက်ရှိ၏မိတ်ဆွေအပေါင်းတို့အလွန်အလွန်ပြည့်ဝစုံလင်တဲ့တရားတော်ဆိုတာကိုသိပါစေပါれ။နှုတ်ကပတ်ဒေသနာတော်နှင့်အညီသင်တို့ဤသမိုင်းအတိတ်ကာလကပင်တည်ခဲ့သောကဲတင်ခြင်းတရားဖြစ်ပါれ။အဆန်းလုံးဝမဟုတ်ပါဘူး။တနည်းအားဖြင့်ဂျေဇုတော်သည်နှုတ်ကပတ်တော်နှင့်အတူတည်ခဲ့ပြီးသားသာဖြစ်တယ်။ကဗာဥမစာသောလူသားအားလုံးတို့အတွက်ပြည့်ညတ်တော်တွေကိုချထားတယ်။ပြည့်ညတ်တော်တွေကိုပေးတယ်ဆိုတာကလေကဲတင်ခြင်းဂျေဇုတော်ပါပဲဆိုတာကိုသိသာအောင်ညွှန်ပြပေးလိုက်ပါれ။ဟောအခုကြတော့ပြည့်ညတ်သေးတဲ့ခရစ်တော်အဖင့်ဖြစ်ပွားလာရသောဂျေဇုနှင့်ဂယုနာတို့ပုံစံအသစ်ဆိုတာကိုဖော်ပြပေးလိုက်တယ်ပုံစံသစ်ဆိုကြတဲ့ကနော်ခွဲ့အသစ်ကြောင့်သာပုံစံအသစ်ဖြစ်သွားခြင်းအနှစ်သာရဖြစ်တဲ့ကယ်တင်ရှင်ဂျေဇုတရားကတော့အရှင်းမချာနာဘူးမိတ်ဆွေအပေါင်းတို့ခရစ်တော်မပေါ်ထွန်းခဲ့သေးတဲ့အချိန်တုန်းကပြည့်ညတ်တော်တွေရဲ့နောက်မှာအစဉ်တစိုက်တည်ရှိနေတဲ့ကယ်တင်ရှင်ဂျေဇုတော်ရဲ့သဘောတရားကိုဒါဝိမင်းကြီးဘယ်လိုနားလဲခန်းစားဖော်ပြခဲ့သေးတယ်ဆိုတာကိုကျွန်တော်ဒီအပိုင်းမှာသတိရမိပါ रे မှန်ပါ रे 50ခုမြောက်သောဆာလံ၏အငယ်30မှ33အတွင်ဖော်ပြချက်တွေဟာစိတ်ဝိညာဉ်နဲ့အဖဖျားသခင်ကိုကိုးကွယ်ခြင်းသဘောတရားအကြောင်းကိုဒါဝိမင်းကြီးဆူဖွဲ့ခဲ့ခြင်းပါ။အိုဖျားသခင်အကျွန်ုပ်အထက်၌စင်ကြယ်သောနှလုံးကိုဖန်ဆင်းတော်မူပါ။မြဲမြံတည်ကြည်သောသဘောကိုအသစ်ပြုပြင်တော်မူပါ။အကျွန်ုပ်ကိုအထံတော်တဲကနှင်ထုတ်တော်မမူပါနှင့်။တန်ရှင်သောဝိညာဉ်တော်ကိုရုပ်သိမ်းတော်မမူပါနှင့်။ကယ်တင်တော်မူခြင်းနှင့်ရှင်သောဝမ်းမြောက်ခြင်းအခွင့်ကိုပြန်၍ပေးသနာတော်မူပါ။ကြည်ညိုသောစေတနာစိတ်သဘောသည်အကျွန်ုပ်ကိုထောက်မှပါစေသော။အကျွန်ုပ်သည်လည်းမတရားသောသူတို့အားတရားတော်လမ်းကိုပြတ်သတ်သွန်သင်ပါမည်။အပြစ်ရှိသောသူတို့သည်ကိုယ်တော်ထံသို့ပြန်ကြပါလိမ့်မည်တဲ့။တခါအဲ့ဒီကျမ်းရဲ့အဆက်မှာပဲနောက်ပိုင်းကျတော့အငယ်15ကနေ18အတွင်းမှာပြန်ကြည့်လိုက်ရင်အဖဖရာသခင်ကလူသားတို့ရဲ့စိတ်နှလုံးသဘောထားများကိုသာရှင်အဓိကထားတယ်ချင့်ချိန်တော်မူတယ်ဆိုတဲ့သဘောတရားကိုဆက်လက်ပြီးတော့အခုလိုဆာလံဆရာဖော်ပြထားတာကိုတွေ့နိုင်ပါသေးတယ်။50ခုမြောက်သောဆာလံရဲ့အငယ်15မှ18ကိုပြန်ကြည့်ပါ။အိုထာဝရဖရာအကျွန်ုပ်၏နှုတ်ကိုဖွင့်တော်မူပါ။ဂုံကျေးဇူးတော်ကိုချီးမွမ်း၍မွက်ဆိုပါမည်။ရစ်ပူဇော်ခြင်းကိုအလိုတော်မရှိသို့မဟုတ်ရင်ရစ်ပူဇော်ပါမည်မိရှုသောရစ်ပူဇော်ခြင်းကိုပင်နှစ်သက်တော်မမူဖျားသခင်နှစ်သက်တော်မူသောရစ်မူကကျိုးပဲ့သောစိတ်ပေသည်အိုဖျားသခင်ကိုတော်သည်ကျိုးပဲ့ကြေးမွားသောနှလုံးကိုညင်းပယ်တော်မမူတတ်ပါတဲ့မရှင်းဘူးလားမိတ်ဆွေအခုကယ်တင်ရှင်သခင်ခရစ်တော်ရဲ့ယေရှုဂရုနာတော်ကာလအစအဦးမှာခရစ်တော်ဖော်ပြခဲ့တဲ့အဖဖျားသခင်ကိုကိုးကွယ်ယုံကြည်ခြင်းအစစ်အမှန်ဟာလေအဲ့ဒီစိတ်ဝိညာဉ်နဲ့ကိုးကွယ်ခြင်းပဲဆိုတာကိုခရစ်တော်ကိုတော်တိုင်ဖော်ပြခြင်းရှိနေပြန်ပါသေးတယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး4အငယ်22ကနေစဖတ်ကြည့်မယ်ဆိုရင်အခုလိုတွေ့ရမှာပါ။သင်တို့သည် ကိုမသိသောအရာကိုကူးကွယ်ကြ၏ငါတို့သည်ကိုသိသောအရာကိုကူးကွယ်ကြ၏အကြောင်းမူကားယုဒလူတို့၌ကဲတင်ခြင်းအကြောင်းရှိ၏ကိုးကွယ်သောသူမှန်သမျှတို့သည်ခမည်းတော်ကိုနံဝိညာဉ်နှင့်၎င်းတစ္ဆာတရားနှင့်၎င်းကိုးကွယ်ရမည်အချိန်ကာလသည်လာ၍ယခုပင်ရောက်လျက်ရှိ၏အကြောင်းမူကားထိုသို့ကိုးကွယ်သောသူတို့ကိုခမည်းတော်သည်အလိုရှိတော်မူ၏ဖျားသခင်သည်နံဝိညာဉ်ဖြစ်တော်မူ၏ဖျားသခင်ကိုကိုးကွယ်သောသူတို့သည်နံဝိညာဉ်နှင့်၎င်းသစ္စာနှင့်၎င်းကိုးကွယ်ရမည်ဟုမိန့်တော်မူ၏တဲ့အခုအချိန်မှဆိုရင်ပညာသည်ပညာသည်ဆိုပြီးတော့ပြော့ပြော့နေတာဟာဘာကြောင့်သစ်လာရသလဲထိုသခင်အဖင်သစ်လာရတယ်သင်တို့အဖင်သစ်လာရခြင်းဖြစ်ပါတယ်တဲ့မှန်ပါတယ်မိတ်ဆွေတို့ပညာတော်ကာလမှာကလေးကတည်ရှိခဲ့တဲ့ကျေးဇူးတော်ကဲတင်ခြင်းနဲ့ဆိုင်တော်တရားအဲ့ဒီပြည့်ညတ်တော်ကာလရဲ့ဗျာဒိတ်ယူပါယုံတို့အတိုင်းပဲခရစ်တော်ဟာလူသားတိနဲ့မြေပေါ်ကိုကြွဆင်းလာခြင်းဖြစ်တယ်။အရင်တုန်းကသိုးသငယ်ရဲ့အသွေးနဲ့ဆေးကြောရမယ်။ဘောဇင်ပူဇော်သက်ကံနဲ့ရစ်ပူဇော်ရမယ်ဆိုတဲ့စနစ်တွေးကိုဖယ်ရှားပလိုက်ပြီးတော့ယုံကြည်ခြင်းတရားနဲ့လုံလောက်အောင်အစားထိုးပေးလိုက်တယ်။ဝိညာဉ်တော်၌အသက်မွေးဖွားခြင်းကိုခံယူပြီးတော့ထာဝရအသက်အမွေကိုပေးတယ်။ကောင်းကင်ဘုံစုဂျေဇုဆိုတာကိုခံယူစေတယ်။အဲ့ဒီနေ့အဖြစ်သူ့ရဲ့အလင်းတရားသူရဲ့ချစ်ချင်းမေတ္တာတရားတို့အဖြစ်ပြည့်ညတ်သစ်တွေဖြစ်တည်လာရတယ်။အသင်းတော်တည်းဟူသောရွေးကောက်ခြင်းခံရသူလူအဖွဲ့အစည်းအသစ်လည်းဖြစ်ပေါ်လာတယ်။အကြောင်းမူကားမှောင်မိုက်ပျောက်လွင့်၍မှန်သောအလင်းသည်ထွန်းတောက်လျက်ရှိ၏တဲ့။ဟုတ်ပါလေ။တနေ့ကိုတနေ့နှုတ်ကပတ်တော်အဖြစ်ရှင်းသင်ခြင်းခရစ်တော်နှင့်ပို၍ပို၍ကျွမ်းဝင်ခြင်းအဖြစ်အမှောင်လွင့်ပြေလာရတယ်။ဘဝသည်ရဲ့အလင်းကိုပို၍ပို၍တွေ့ရှိလာရစီပါလေရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး2အငယ်9မိမိညီအကိုကိုမုန်းလျက်ပင်ငါသည်အလင်း၌ရှိ၏ဟုဆိုသောသူသည်ယခုတိုင်အောင်မှောင်မိုက်၌ရှိသေး၏ဗာမယဆံပါတလေပြီးခဲ့တဲ့အငယ်4အခန်းကြီး1ရဲ့အငယ်6တို့ကဖော်ပြချက်တွေနဲ့ဓာတ်ရိုက်ဆက်နွယ်နေတယ်ဖျားသခင်နဲ့မိတ္တဟာယဖွဲ့လို့သူခရစ်တော်ကိုသိသူဆရာဟာပြညက်တဲ့အရာမေတ္တာစိတ်နဲ့သာလျှင်ဘဝသစ်ကိုတိဆောက်ရစမြဲပါအမုန်တရားကြီးကိုခါခါတီးတီးပိုက်ဖက်ထားတဲ့လူဘယ်လိုလုပ်ပြီးတော့အလင်းရောင်အောက်ကလူဖြစ်နိုင်ပါမတုံးအဲ့ဒီအမုန်တရားကြီးခါခါတီးတီးနဲ့လူစားမျိုးချစ်ချင်းမေတ္တာတော်ရှင်ရဲ့နောက်လိုက်ဆိုပြီးတော့ဘယ်လိုလုပ်ပြီးတော့ပြောလို့ရမှာတုံးမိတ်ဆွေကျွန်တော်အပါအဝင်လူသားတို့ရဲ့ဘဝများဟာအလင်းတရားကိုတော့အစဉ်တစိုက်လိုအပ်နေစေတယ်လို့ကျွန်တော်ခံယူမိပါတယ်ဟုတ်ပါတယ်ဒီကနေ့ဒီအချိန်ဒီကဘာလောကကြီးဟာအရရမှကြည်လိုက်ပါမှောင်မိုက်ခြင်းနဲ့ကင်းကိုမကင်းနိုင်ဘူးဆိုတာကိုကျွန်တော်တို့အံ့ဩပွေမြင်ရပါတယ်ဒါကြောင့်လဲငါသည်လမ်းခရီးဖြစ်တယ်သမာတရားဖြစ်တယ်အသက်လည်းဖြစ်တယ်ဤလောကဤအလင်းလည်းဖြစ်တော်မူတယ်ဆိုတဲ့သခင်ကိုကျွန်တော်တို့ဟာစူးစမ်းပန်းစားအာကိုခိုးလှုံကြရမှာပဲဖြစ်ပါတယ်အဲ့ဒီလိုမှသခင်ကိုမခိုးလှုံနိုင်ပါဘူးမကိုးစားနိုင်ပါဘူးဆိုတဲ့လူဒန်းစားမျိုးတွေအတွက်ကတော့အေဖက်ဩဝါဒစာမှာတမန်တော်ကြီးရှင်ပေါလုဖော်ပြခဲ့တဲ့အချက်တွေကိုပြန်ပြီးတော့သတိရဖို့လိုပါ रे အေဖက်ဩဝါဒစာအခန်းကြီး4အငယ်18နဲ့19ကိုကြည်ပါထိုသူတို့သည်ညံအလင်းကွယ်သည်ဖြစ်၍စိတ်နှလုံးမိုက်မဲသောအခြင်းအရှင်းမသိသောကြောင့်ဖျားသခင်အသက်နှင့်ကွာရှင်းလျက်ရှိကြ၏ထိုသူတို့သည်ရှက်ကြောက်ခြင်းမရှိတက်မဲ့ခြင်းအလွန်ပြင်းသည်နှင့်ညစ်ညူးသောအကျင့်အမျိုးမျိုးကိုစူးစား၍ကျင့်လိုသောငါမိမိတို့ကိုကိလေသာလက်သို့အပ်လိုက်ကြ၏တဲ့သောတရှင်မိတ်ဆွေအပေါင်းတို့ခမညာတခါတလေကြရင်ကျွန်တော်ဟာသိပ်ပြီးတော့များဇာတိပဂရိလူဘဝကိုအပြစ်တင်ရှုံချနေမိပါသလားမဟာလူသားဝါဒကိုသိပ်ပြီးတော့ကန္တကောစလုပ်ပြီးတော့ဆန့်ကျင်ရာရောက်နေပါသလားလို့တွေးမိတဲ့အခါမှာကျွန်တော်ပြန်ပြီးတွေးမိပါလေအဲ့ဒီလိုကိုလူသားဝါဒနဲ့အကောင်းဘက်ကတည်းရှုမြင်ခြင်းနဲ့ဆိုရင်တော့လူသားတွေကိုအမှန်ချစ်နိုင်တဲ့မေတ္တာတော်စိတ်ထားနဲ့အတူတမာတရားနဲ့ပဲမိတ်ဆက်ပေးဖို့ရှိတယ်။ဒီပြင်အခြားလမ်းမရှိဆိုတာကိုတစ်ခါပြန်ပြီးတော့ကျွန်တော်အောက်မေ့မိပါတယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး3အငယ်18ကနေ21အတွင်းမှာတမန်တော်ကြီးရှင်ယောဟန်ဘယ်လိုဖော်ပြခဲ့သေးတယ်ဆိုတာကိုပြန်ကြည့်ကြပါအောင်စု။သားတော်ကိုယုံကြည်သောသူသည်အပြစ်စီရင်ခြင်းကိုမခံရ။မယုံကြည်သောသူမူကားဖျားသခင်၌တပါးရီသောသားတော်ကိုမယုံကြည်သောကြောင့်ယခုပင်အပြစ်စီရင်ခြင်းကိုခံရ၏အပြစ်စီရင်ခြင်းကိုခံရကြောင်းကအလင်းသည်ဤလောကသို့ဝင်၍လူတို့သည်မကောင်းသောအကျင့်ကိုကျင့်သောကြောင့်အလင်းတဲ့မှောင်မိုက်ကိုသာ၍နှက်သက်ကြ၏ ဆိုရုပ်သောအကျင့်ကိုကျင့်သောသူအပေါင်းတို့သည်အလင်းကိုမြင်ပြင်း၍မိမိတို့အကျင့်၌အပြစ်ပါသည်ကိုမထင်ရှားစေခြင်းဟာအလင်းသို့မချင်ကပ်ကြ။တမန်တော်ကိုကျင့်သောသူမူကားမိမိအကျင့်တို့သည်ဘုရားသခင်၏အလိုတော်နှင့်ညီသည်ကိုထင်ရှားစေခြင်းဟာအလင်းသို့ချင်ကပ်သည်ဟုဟောတော်မူ၏။မှန်လှပါれမိတ်ဆွေအပေါင်းတို့ခမညာ။အခုဩဝါဒကိုပြုပေးနေတဲ့သူတမန်တော်ကြီးရှင်ယောဟန်ဟာဒီဩဝါဒစကားတို့ကိုသူအမှန်တကယ်ပါဝင်လှုပ်ရှားခဲ့ရပါသောခရစ်ဝင်ကျမ်းများအတွင်ကကိုယ်တိုင်ကိုကြကြားနာမြင်တွေ့စိစိဖူမြော်ကိုယ်တိုင်ထိတွေ့ရခဲ့ဘူးသောသခင်ထံမှအခြေခံရယူခဲ့ရပါသောဝိညာဉ်အင်အားအပြည့်အဝနဲ့သာလျှင်ဩဝါဒပြုနေခြင်းဖြစ်တယ်ဒီဩဝါဒတို့ကိုလည်းအဖဖခင်ရဲ့သင်ရှင်းသောဝိညာဉ်တော်ဟာဥဆောင်ပြီးတော့နှုတ်ကပတ်တော်တော်ဝင်ကျမ်းများအဖြစ်ကပ္ပသမိုင်းကိုကန့်လှုပ်ပေးနေတယ်အပြစ်လောကသားကျွန်တော်များအတွက်အလင်းတရားကိုပြနေတယ်ဆိုတာရှင်းနေပါလေရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး၈အငယ်၁၂မှာတုန်းကဆိုရင်လေအခုလိုခရစ်တော်ရဲ့ဆိုစကားရှိခဲ့ဘူးကြောင့်ကိုတမန်တော်ကြီးရှင်ယောဟန်ကပီးတင်ဖော်ပြပေးထားခဲ့ပါလေတဖန်တုန်းယေရှုကငါသည်ဤလောကဤအလင်းဖြစ်၏ငါနောက်သို့လိုက်သောသူသည်မှောက်မှိုက်၌မသွားမလားအသက်ဤအလင်းကိုရလိမ့်မည်ဟုမိန့်တော်မူ၏တဲ့အဲ့ဒီအတိုင်းပါပဲငါသည်လံခီးဖြစ်၏သမာတရားလည်းဖြစ်၏အသက်လည်းဖြစ်၏လို့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14မှာပဲကျွန်တော်တွေ့ရပြန်ပါသေးတယ်အသက်ဤအလင်းလံခီးကိုမြင်ရစေသောအလင်းကျွန်တော်ကျမတို့အပြစ်သားများအားလုံးတို့ရှောက်သွားရအသက်တာမှာကျွန်ုပ်တို့ဤလံခီးကိုဖော်ပြသောသမာတရားဆိုတဲ့အတိတ်ပဲဟာရှင်းနေအောင်ပေါ်လင်းရရှိနေပါလေ။သခင်ကိုတော်သည်အဘယ်အရသို့သွားတော်မူသည်ကိုအကျွန်ုပ်တို့မသိသည်ဖြစ်၍လံခီးကိုအဘယ်သို့သိနိုင်ပါမည်နည်းဟုလျှောက်ဖြင့်ယေရှုကငါသည်လံခီးဖြစ်၏။သမာတရားလည်းဖြစ်၏။အသက်လည်းဖြစ်၏။ငါကိုအမိမပြုလျင်အဘယ်သူမျှခမည်းတော်ထံသို့မရောက်ရ။သင်တို့သည်ငါကိုသိလျင်ငါခမည်းတော်ကိုမသိဘဲမနေရကြ။ယခုမှစ၍ခမည်းတော်ကိုသိမြင်ကြ၏ဟုမိန့်တော်မူ၏တဲ့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14တဲကဖော်ပြချက်ရှိခဲ့ပြီးသားပါမိတ်ဆွေအပေါင်းတို့အခုအပိုင်းကလေးမှာဒီအလင်းတရားနဲ့ပတ်သက်ပြီးတော့ဆင်ခြင်စဉ်းစားရင်းနဲ့ကျွန်တော်တို့သင်သိရသောတမန်ကျမ်းရဲ့မူရင်းကျမ်းပြဆရာကြီးဒေါက်တာဂျေဗန်နက်ဂီဟာအလင်းဤအရှိန်အဝါဆိုရကူသူခံစားရတဲ့အတိုင်းပဲသင်သိရသောတမန်ကျမ်းဆောင်းပါးတွေထဲမှာတကူးတကဖော်ပြထားပါတယ်အလင်းတရားဆိုတဲ့အရှိန်အဝါကိုခံစားရသူလူသားဟာမိမိအပြစ်ကိုမိမိမြင်ပြီးတော့သမာတရားအတိုင်းသစ္စာတရားအတိုင်းအသစ်ပြုပြင်ပြောင်းလဲခွင့်ရှိတုံးမှာပြုပြင်ပြောင်းလဲခြင်းရှိကြရလိမ့်မယ်အဲ့ဒီလူမှားတာမဟုတ်ရင်တော့ဒီအလင်းတရားကိုယ်တိုင်ဟာတမဟုတ်ချင်းလဲပျောက်ွယ်သွားနိုင်တယ်တယိယီလဲပျောက်ွယ်သွားနိုင်တယ်သို့ရီမဟုတ်ဒီလူသားကိုတိုက်စားသွားနိုင်တယ်ဆိုတာကိုသတိထားကြရမယ်ဥပမာအားဖြင့်နီသောအစင်းရှိသူအေသောဆိုတဲ့အေဒုံဟာအလင်းတရားကိုခံစားရပါလျက်နှင့်ကို့အပြစ်ကိုကိုမမြင်ပြုပြင်ပြောင်းလဲခြင်းအရှင်းမရှိတဲ့အတွက်ကြောင့်အလင်းဤလောင်မြိုက်ခြင်းကိုခံလိုက်ရတယ်လို့သူ့ရဲ့ခံစားချက်ကိုဖော်ပြလိုက်ပါတယ်။ဟုတ်ပါတယ်။ခန္ဓာကိုနီရဲနေတာကိုကနေလောင်မြိုက်လို့ဖြစ်တယ်လို့သူစိတ်ဝိညာဉ်ဟာလည်းလောင်မြိုက်သွားခြင်းခံရတယ်လို့အေသောနဲ့ပတ်သက်ပြီးတော့ဒေါက်တာဂျေဗန်နမက်ဂီဟာသူ့အတွေးကလေးကိုဖြည့်ဆွက်ဖော်ပြပေးလိုက်ပါတယ်။ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်10နဲ့17မိမိညီအကိုကိုချစ်သောသူသည်အလင်း၌တည်နေ၏။ခင်မီ၍လဲစရာအကြောင်းသည်ထိုသူ၌မရှိ။မိမိညီအကိုကိုမုန်းသောသူသည်မှောင်မိုက်၌ရှိ၏။မှောင်မိုက်၌လဲကျင်လဲသွားလာ၏။မှောင်မိုက်ကြောင့်သူ၏မျက်စိမမြင်နိုင်သဖြင့်အဘယ်အရသူကိုသွားသည်ကိုကိုမသိတဲ့စစ်စစ်စဉ်းစားလိုက်ရင်ဒီကနေ့သင်ခန်းစာအစမှာနှွေးနှွေးထွေးထွေးရှိခဲ့တဲ့ခန်းစားချက်များအစာအေးဆက်ကျင်တဲ့ခန်းစားချက်အသစ်ကိုခန်းစားလိုက်ရတဲ့အပိုင်းပဲကြောချမ်းစရာဖော်ပြချက်ပဲလို့ကျွန်တော်ယင်တဲ့မှာလိုက်ခနဲ့ခန်းစားမိပါ रे ကျွန်တော်မိတ်ဆွေတို့မှာအလင်း၌တည်နေဖို့အဓိကလိုအပ်ချက်ချစ်ချင်းမေတ္တာတရားပိတ်မြာခေါင်းပါ၍နေကြပါသလားမောင်မိုက်၌ကျင်လည်နေရတာနဲ့ပဲကမ်းမမြင်လမ်းမမြင်အဘယ်အရသူသွားနေမှမသိပဲဖြစ်နေကြပါသလားလို့ကျွန်တော်ယင်လေးစွာတွေးမိပါ रे စိတ်ကနေကြောချမ်းသွားတယ်လို့လည်းခံစားမိပါ रे မိတ်ဆွေတို့တတ်ရှင်အပေါင်းတို့မိသားစုမေတ္တာဩဝါဒစာကြီးဖြစ်တဲ့ တမန်တော်ကြီးရှင်ယောဟန်ရဲ့ဩဝါဒတွေအတိုင်းခိုင်မာစွာယက်တည်နိုင်ဖို့အတွက်ဒီကနေ့ယုံကြည်သူအသင်းတော်များအားလုံးကိုတမန်တော်ကြီးရှင်ပေါလုအေဖက်ဩဝါဒစာအခန်းကြီး3မှ10ဆုတောင်းပေးခဲ့တာကိုသတိရမိတယ်။အဲ့ဒီဆုတောင်းသံရဲ့အဆုံးမှာမိတ်ဆွေတို့အာမင်လို့လိုက်ဆိုကြပါရန်ဖိတ်ခေါ်ရင်းနဲ့ဒီကနေ့အစီအစဉ်ကိုအဆုံးသတ်ကြပါစို့။ဝိညာဉ်တော်အားဖြင့်သင်တို့၏အတွင်လူကိုခွန်အားနှင့်မြဲမြံခိုင်ခံ့စေ၍ယုံကြည်ခြင်းအားဖြင့်ခရစ်တော်သည်သင်တို့၏စိတ်နှလုံးအထက်၌ကျင်းဝတ်တော်မူမည်အကြောင်းဘုံတော်ကြွယ်ဝပြည့်စုံခြင်းနှင့်ညီလျောစွာသင်တို့အားပေးသနာတော်မူ၍မေတ္တာ၌စိုက်ပျိုးခြင်းတိုက်မြစ်လဲကြတီခြင်းရှိသဖြင့်သင်တို့သည်သန့်ရှင်းသူအပေါင်းတို့၏ဤသူအနံအလျားအ내အမြင့်တို့ကိုပိုင်းခြား၍သိခြင်းငှာ၎င်းကိုညာနှင့်မသိနိုင်သောခရစ်တော်၏မေတ္တာတော်ကိုသိနာလေခြင်းငှာ၎င်းသင်တို့သည်တက်ဆွန်းနိုင်သဖြင့်ဘုရားသခင်၏ပြည့်စုံတော်မူခြင်းရှိသမျှနှင့်အညီပြည့်စုံကြပါမည်အကြောင်းငါသည်ဆုတောင်းလေရှိ၏။ငါတို့၌ပြုပြင်တော်မူသောတကူတော်အတိုင်းငါတို့တောင်းပန်ကြံစည်သမျှတဲ့အလွန်ထူးခြားစွာပြုခြင်းငှာတတ်နိုင်တော်မူသောဘုရားသခင်သည်ယေရှုခရစ်အားဖြင့်အသင်းတော်၌ကဘာအဆက်ဆက်ဘုန်းကြီးတော်မူစေတည်း။အာမင်
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်ကျင်းစီဆင်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံတမချမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်12ကနေအခန်းငယ်14အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။